နေပြည်တော်ကလွတ်တော်ဆအိုတွေကိုအဝေးထိန်ဒရုန်းယာဉ်လွတ်တင်တပ်ပုံရိုက်ဖို့စ조사ခဲ့မှုနဲ့လက်တလောထောင်နှလချခံထားတဲ့အလွတ်တန်းသတင်းထောက်ကိုအောင်နိုင်စိုးအပါအဝင်နိုင်ငံခြားသတင်းထောက်နှစ်ဦးနဲ့ရင်းမောင်းတို့ကိုတွင်းကုံထုတ်ကုံဥရင်းနဲ့တရားစွဲဆိုထားတာတွေကိုတရားလိုဖက်ကရုပ်သိမ်းလိုက်ပါတယ်။ဒါအပြင်နိုင်ငံခြားသတင်းထောက်နှစ်ဦးကိုလှဝကဥပဒေနဲ့ပါတရားစွဲဆိုထားတာကိုလည်းတရားလိုဖက်ကရုပ်သိမ်းခွင့်ပြုဖို့ဒီကနေ့တရားရုံးမှာလျှောက်ထားလိုက်ပါတယ်။သတင်းအပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်မမြင်မြင်ခိုင်ကတင်ပြထားပါတယ်။
နေပြည်တော်ကောင်စီနေမြေတဲကလွတ်တော်အဆောက်အဦတွေနားမှာဒရုန်းယာဉ်လွတ်တင်ဓာတ်ပုံရိုက်ကူးဖို့ပြင်ဆင်မှုကြောင့်ဖမ်းဆီးခံထားရတဲ့အလွတ်သတင်းတောက်ကိုအောင်နိုင်စိုးအပါအဝင်တူရကီအခြေစိုက် TRT သတင်းဌာနရဲ့နိုင်ငံခြားသတင်းတောက်နှစ်ဦးနဲ့ရင်မောင်းတို့အပေါ်တရားစွဲဆိုထားတဲ့လက်ကျန်မှုတွေအားလုံးကိုရုပ်သိမ်းဖို့တရားလိုတွေဘက်ကဒီကနေ့တရားရုံးမှာလာရောက်လျှောက်ထားခဲ့ကြပါတယ်။ဖမ်းဆီးခံရသူတွေရဲ့လုံဆောင်ချက်ဟာနိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေမယ့်ရည်ရွယ်ချက်မရှိသလိုနိုင်ငံခြားသတင်းတောက်နှစ်ဦးနဲ့ပတ်သက်လို့လည်းနိုင်ငံချစ်ကြည်ရေးကိုရှေ့ရှုပြီးတွင်းကုံထုတ်ကုံဥပဒေပုံမှန်ရှင်းတဲ့တရားစွဲဆိုထားမှုကိုရုပ်သိမ်းခွင့်ပြုဖို့တရားလိုဖြစ်သူနေပြည်တော်အမတ်၅စခန်းမူရဲအုပ်ထွန်းထွန်းဝင်းကဒီကနေ့တရားခွင်မှာလျှောက်ထားတာဖြစ်တယ်လို့မြန်မာနိုင်ငံလွတ်လပ်တော်ရှေ့နေများအသင်းကအကျိုးဆောင်ရှေ့နေကြီးဦးခင်မောင်စောကရှင်းပြပါတယ
်။တရားလိုဥထွန်းထွန်းဝင်းရဲအုပ်ထွန်းထွန်းဝင်းကလည်းဒီတော့မှအဲတရားလို၄ဦးအပေါ်မှာကျွန်တော်အမှုရုပ်သိမ်းခွင့်လာလျှောက်သွားပါတယ်ခင်ဗျာ။နော်အဲ့တော့အဲ့ဒါကဟိုကျွန်တော်နိုင်ငံမှာတော့ပြည်မှုဆိုင်ရာခြေစုံဥပဒေပုံမှန်494အရဗိုလ်ချုပ်ဝင်လျှောက်တယ်ရုပ်သိမ်းဝင်လျှောက်တယ်လို့ခေါ်ပါလေ။နော်အဲ့တော့အဲ့ဒီလျှောက်တဲ့အခါမှာသူတို့ကအထူးသဖြင့်အဲ့ဒီမှာပါတဲ့အချက်ကတော့ဗာလဲဆိုတော့နော်ဟိုရေခံ၄ဦးပြုလုပ်မှုပြီးနိုင်ငံတော်ဤလုံခြုံရေးကိုဖိကြိုက်စေပြီးရည်ရချက်မတွေ့ရှိရရလားခေါင်းနော်မလေးရှားနိုင်ငံပြည်မော့ချွာလင်းနှင့်စင်ကာပူနိုင်ငံသားလူဟုံမင်းတို့နှင့်ပတ်သက်၍နိုင်ငံဖြစ်ကြီးကိုရှေ့ရှုရလကောင်းအမှုအားရုပ်သိမ်းခွင့်လျှောက်ထားရင်အဆက်ကလည်းဖုံးပြညင်ကြလာပါသဖြင့်ဆိုပြီးတော့မှအဲဒီရုပ်သိမ်းခွင့်ပြုဖို့လျှောက်တယ်ခင်ဗျအဲ့တော့လျှောက်တော့တရားမီရနေပြီးတော့မှတမှုရဲလျှောက်တာကနှစ်မှုရုံးကျင်တာနှစ်မှုကိုသူတို့ကညက်ပါတယ်တာဝကမှုပုံမှန်ဆံလုံးကျတော့ပါလားဆိုတော့ဥတွင်းလုံးကတူတူလိုလောက်တာကတော့ဥတွင်းကိုပုံမှန်ရှိပဲလောက်တာဖြစ်တဲ့အတွက်ကြောင့်လျှောက်တာပါတဲ့အဲ့ဒီမှုပဲလျှောက်တာလာဝကမှုကိုလည်းလာဝကရဲ့မြို့နယ်ဦးစီးမှုလာပါလိမ့်မယ်ဆိုပြီးတော့ပြောပါတယ်။အဲ့ဒါနဲ့လာဝကမှုကိုလည်းကျွန်တော်စောင့်ပါတယ်။အဲ့တော့လာဝကမြို့နယ်ဦးစီးမှုလည်းလာပြီးတင်သွားပါတယ်ဒီလိုပါပဲနော်။အမှုကိုလေအဲအညာညာကနှစ်ယောက်အတွက်အမှုကိုလည်းရုပ်သိမ်းလို့စောင့်ပါပါလိမ့
်။မလေးရှားနိုင်ငံသားနဲ့စင်ကာပူနိုင်ငံသားနိုင်ငံခြားသတင်းတောင်တို့ကိုလာဝကဥပဒေပုံမှန်73တင်းနဲ့တရားစွဲဆိုထားမှုကိုလည်းမြို့နယ်လာဝကဒူဦးစီးမှုကအမှုရုပ်သိမ်းခွင့်ကိုတရားရုံးမှာလာလျှောက်သွားတယ်လို့ဆိုပါတယ်။တရားလူရီရဲ့လျှောက်ထားချက်တွေအပေါ်ဒီဇင်ဘာ28ရက်နေ့ကျမှတရားရုံးကအပြစ်သက်ဆုံးဖြတ်ချက်အမိန့်ချမှာလည်းဖြစ်ပါတယ်ဒီကနေ့မှာတော့လက်ကျန်မှုနှစ်ခုကိုရုပ်သိမ်းဖို့တရားလူရီဘက်ကတရားရုံးမှာလျှောက်ထားခဲ့ကြပြီမယ်လဲလွတ်တော်အဆောက်အုံတွေနားမှာဒရုန်းလွတ်တင်ဖို့စူးစမ်းမှုကြောင့်တရားစွဲဆိုခံထားရသူ၄ယောက်လုံးနိုဝင်ဘာ10ရက်နေ့ကလေကြောင်းပြန်တမ်းမှုဆိုင်ရာအဥပဒေနဲ့ထောင်ဒဏ်၂လချမှတ်ခံထားရပါတယ်တရားရုံးကအမိန့်ချပြီးသားထောင်ဒဏ်နှစ်လကိုတော့ဆက်လက်ကြခံရမယ့်သဘောဖြစ်ပြီးနိုင်ငံတော်အနေနဲ့ဒီအမှုကိုရုပ်သိမ်းစေချင်ရင်တော့ထောင်ပိုင်လျှော့ရက်နဲ့စောလွတ်ပေးလို့ရတယ်လို့ရှေ့နေကြီးဦးခင်မောင်စောကပြောပါတယ်
။အဲ့ဒါကတော့သူကအမေမင်းကလည်းစပြီးသားဆိုတော့လေဒါရုပ်သိမ်းလို့လည်းပြတော့လေ။အဲ့တော့အဲ့အဲ့ဒီဟာတော့သူကဟိုဆက်ကြခံမှာပဲရုံးကလည်းဒီနေ့အဲ့လိုပဲပြောပါတယ်။ဒါပေမဲ့ဟိုကျွန်တော်တို့ကြော်လင်းလို့ရတာကတော့သူကဟိုနိုင်ငံတော်အပိုင်းငါကိုပဲဒီမှုကိုနော်ရုပ်သိမ်းနဲ့ဆက်စေချင်တယ်ဆိုလို့ရှိရင်ထောင်ပိုင်ကြီးမှာလုတ်ပိုင်လို့ရှိရဗျ။အဲ့ဒါမှဆိုထောင်ပိုင်လျှော့ရဆိုရှိတယ်။နော်။အဲ့ဒါအဲ့ဒီထောင်ပိုင်လျှော့ရကိုပြီးမယ်ဆိုရင်28ရက်နေမှာသူတို့နှာခေါင်းလောက်နိုင်တယ်ပေါ့ဗျာ။နော်။သူပြန်တော့ပို့အောင်လို့ရမိုင်းတဲ့ပြန်ပို့ရချင်မှာထောင်ပိုင်လျှော့ရနဲ့ထောင်ပိုင်ကလည်းရမိုင်းတဲ့ထောင်ပိုင်လည်းသူလျှော့လိုက်ဟိုဟာလုတ်မှာဆွတ်ရမယ်ဆိုရင်နော်။သူက28ရက်နဲ့ပြီးမှာပေါ့နော်
။သတင်းတော်ကိုအောင်နိုင်စိုးအပါဝင်နိုင်ငံခြားသတင်းတော်နှစ်ဦးနဲ့ရင်မောင်းတို့အနေနဲ့ပြစ်ဒဏ်လျှော့ရမရှိပဲပြစ်ဒဏ်တက်တမ်းပြေမှပြန်လွတ်မယ်ဆိုရင်တော့ဇန်နဝါရီ6ရက်နေ့မှာလွတ်ဖို့ရှိနေတာလည်းဖြစ်ပါလိမ့်ရှင်။